သရရှိမြခင်ဗျာမြန်မာသတင်းသမားတချို့မကြသေးရင်ကဖမ်းဆီးလိုက်ပြီးတဲ့နောက်မှာပဲသတင်းသမားတွေပေါ်အရေးယူလိုက်တဲ့ဥပဒေတွေရှိသင့်မသင့်မေခွန်းတွေလည်းတချို့ပြန်ထွက်ပေါ်လာပါတယ်ဒီမိုကရေစီမဆန်တဲ့ဥပဒေတွေခက်နဲ့မညီတဲ့ဥပဒေတွေမြန်မာနိုင်ငံမှာဘလောက်များများရှိနေသလဲဘယ်ဥပဒေကိုဖျက်သိမ်းဖို့ပြင်ဆင်ဖို့လိုနေသလဲဆိုတာကိုကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်အခုတော့ပင်နိုင်ဆွေးနွေးပြည်ပုံကိုလည်းလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်ဆွေးနွေးပွဲကိုဆက်မှာဖြစ်ပါတယ်ဒီတစ်ပတ်ထက်မြန်မာနိုင်ငံကိုရောက်လာတဲ့ဒီနော်ဝေးနိုင်ငံသားဝင်ကြီးနဲ့အတူသတင်းစာရှင်းလင်းပွဲမှာဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ပြောသွားတာလည်းရှိပါတယ်သတင်းသမားတွေအဖမ်းခံရတဲ့ကိစ္စနဲ့ဆက်နွယ်ပြီးပြောတဲ့နေရာမှာလက်ရှိတည်ဆဲဥပဒေတွေဟာတရားမျှတမှုရှိရလားဒီမိုကရေစီနဲ့ကန့်ညီမှုရှိရလားဆိုတာကိုကြည့်ရမယ်မတရားဘူးဒီမိုကရေစီနီးမကြဘူးဆိုရင်လွတ်တော်မှာလှုပ်ထုံလုံနည်းနဲ့အညီပြင်ရမယ်ဆိုပြီးပြောပါတယ်ဆိုတော့မြန်မာနိုင်ငံမှာပြင်ဖို့ပဲဖြစ်ဖြစ်ဖျက်ဖို့ပဲဖြစ်ဖြစ်လူနေတဲ့ဥပဒေတွေဘာတွေဘလောက်တောင်ရှိနေတယ်လဲဆိုတာဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအမျိုးသားလွတ်တော်ကိုယ်စားဦးအောင်သိန်းအရင်ဆုံးအချင်းယုံပြီးတော့ရှင်းပြပေးပါလားခင်ဗျာ
ကျွန်တော်တို့ရှိမှာတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့ဥပဒေကြမ်းကော်မတီနေနဲ့တော့ကျွန်တော်တို့ဖြစ်သိမ်းပြတဲ့အမှုတွေလည်းရှိပါတယ်။နောက်ပြီးတော့ပြင်ဆင်ရေးဆွဲနေတဲ့အဆင့်မှာလည်းရှိပါတယ်။အထူးအမှုတွေကြတော့ဥပမာအဖြစ်ကျွန်တော်တို့ဒီရက်ကြီးဥပဒေဆိုရင်လည်းကျွန်တော်တို့ပြဋ္ဌာန်းပြီးပါပြီ။ဒါပေမဲ့လူထုလူကြီးမဆွတ်သေးဘူးဆိုတဲ့သဘောမျိုးနဲ့အဲမကျင့်သုံးသေးတယ်လို့ဖြစ်နေရအောင်ကျွန်တော်တို့တွေ့ရတာပေါ့လေနော်ဆိုတော့ဥရီရဲ့သဘောသဘာဝကတော့လက်ရှိဟိုပေါ့ခင်းညံ့ပြုံညီတဲ့ပေါ်ပေါက်နေတဲ့ဥရီတွေကိုပြင်သင့်တာပြင်နေပေါ့ဖျက်သင့်တာဖျက်စေဆိုရင်မျိုးပဲကျွန်တော်ဒီနေ့ရှင်းသုံးနေရပါပဲ
ဟုတ်ကဲ့โอเคကျေးဇူးပါအခုကျွန်တော်တို့ပင်နယ်ဆွေးနွေးပြည်မှာနောက်ထပ်ပုဂ္ဂိုလ်တူလည်းရှိပါတယ်နိုင်ငံရေးကျင်းသားများကူညီဆက်လျှောက်ရေးအသင်း APP ကအတွင်းရေးမှူးဦးတိန်နယ်မှာဟိုဦးတိန်နယ်ကိုမေးချင်တာလေဦးတိန်နယ်တို့ကဒီနိုင်ငံရေးကျင်းသားတွေနဲ့ဆက်နွယ်ဒီနိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်အဖမ်းဆီးရေးနဲ့လည်းဟိုနှီးစပ်မှုရှိရဆိုတော့ဟိုကျွန်တော်ဒါကြောင့်လည်းမေးချင်တာပါဆိုတော့အရင်တော့တော့ဒီအရေးပေါ်စီမံမှုဥပဒေပုံမှန်9ညတို့905တို့ပုံမှန်18တို့တွေနဲ့ဒီနိုင်ငံရေးလှုပ်ရှားတဲ့သူတွေကိုအရေးယူတာတွေကခက်စားပါတယ်ဒါပေမဲ့လည်းဖြတ်တာတွေလည်းဖြတ်ပြင်တာတွေလည်းပြင်နေအခုနောက်ပိုင်းကျတော့ဒီဆက်သွယ်ဥပဒေပုံမှန်66ဂါကြီးဒီနောက်ဆုံးဖမ်းခံရတဲ့တရင်သမားတွေကိုအရေးယူထားတဲ့ဒီမှာတရားစင်ပုံမှန်18တိတူကပို့ပြီးတော့ဟိုပေါ်ပြလာဖြစ်လာတဲ့ပုံရပါတယ်ဆိုတော့ဘလို့အမှုမျိုးတွေနဲ့အရေးယူခံရတယ်များနေလဲဘလို့ဥပဒေကပြင်မှုဖြစ်ဖို့အရေးကြီးလို့နေတယ်လဲဟောကိုတိတ်န
ေဟုတ်ကဲ့ဒီခြုံပြောရရင်တော့ကျွန်တော်တို့ပြည်သူတွေကိုအကာအကွယ်မပေးတဲ့ဥပဒေလေးပြည်သူတွေကိုအကျိုးမပြုတဲ့ဥပဒေလေးဖိနှိပ်တဲ့ဥပဒေလေးမှန်သမျှကတော့ကျွန်တော်တို့ဒီပြည်စင်တာလေးပယ်ဖြတ်တာလေးလောက်ရမှာသိကြပါတယ်ဆိုတော့အခုကျွန်တော်တို့အခုဒီပြီးခဲ့တဲ့ဟိုအပတ်ထဲမှာပဲဖြစ်လာတဲ့ဖြစ်နေစီဒါ second day ပေါ့နော်သူကဒီ second day နဲ့ဒီဖက်ကြီးထေးသေးလိုက်တယ်အဲ့လိုပဲ second day နဲ့ဖက်ကြီးထေးသေးထောင်ကျနေခဲ့လူတွေရှိတယ်အမှုရှင်ဆိုင်နေရတဲ့လူတွေရှိတယ်ဥပမာ APS ရဲ့ဘိုးကော်မတီကော်မတီဆိုလို့ရှိရင်လည်းဒီလိုပဲဒါကဒူးတို့ဆိုလို့ရှိရင်ဒီငင်းညာရေး process မှာလည်းပါနေတာဖြစ်တယ်လက်မှတ်ထိုးထားတဲ့ဒီအစီအကိုလက်မှတ်ထိုးထားတဲ့အဖွဲ့အစည်းရဲ့ခေါင်းဆောင်တယောက်လည်းဖြစ်တယ်။ဒါကြောင့်မှဒီဆက်ကိုတင်တဲ့အခုတရားရင်ဆိုင်နေရတဲ့အခြေအနေမျိုးတွေရှိတယ်။အခုမီဒီယာသမားတွေကိုထပ်ပြီးတော့ဟိုဆက်ကိုတင်တဲ့ထပ်ပြီးတော့ဆွဲပြနေပေါ့။ဆိုလိုတာကကျွန်တော်ကဟိုပြောချင်တာကတစုံလုံးကိုကျွန်တော်တို့ပြောရမှာဖြစ်ပါတယ်။ဥပမာဆိုရင်ဒီမီဒီယာသမား၃ယောက်ကပဲကျွန်တော်တို့ဒီလှုပ်ပေးရေးကိုအော်နေတဲ့ကိစ္စလေးကျွန်တော်တူရဲဆိုလို့ရှိတော့ကျွန်တော်တမျိုးတော့ဖြစ်ပါတယ်ဘာလို့ဆိုတော့အဖားကန်လာ6ယောက်ဖြစ်ပါတယ်အတူတကွဖားကန်လာနောက်တော့ပုံမှန်ဆက်ကွတင်းနဲ့အကုန်လုံးကိုဖမ်းနှမ်းပါတယ
်ဆို
တော့ကျွန်တော်တို့လွတ်မြောက်ရေးတောင်းဆိုတဲ့အခါမှာဒီ6ယောက်ဆိုလို့လွတ်မြောက်ရေးတောင်းဆိုနေတယ်နောက်တော့ဥပဒေကိုပယ်ချက်တဲ့အခါမှာဥပဒေအကြောင်းပြောရမယ်ဆိုရင်ဆက်ကွတင်းကိုဘာကြောင့်ပယ်ချက်သေးလဲဆိုတဲ့ကိစ္စကိုကျွန်တော်တို့ခိုက်လိုက်လောက်အောင်မှာဖြစ်ပါတယ်ဆိုတော့ဥပမာဆိုလို့ရှိရင်ကျွန်တော်တို့ကဒီကနေ့ရဆိုလို့ရှိရင်ကျွန်တော်တို့ဒီငေးကြရေးအတွက်ဒီအဖက်ဖက်ကနေပြီးတော့ပါဝင်ပတ်သက်တဲ့လူတွေသက်ဆိုင်တဲ့လူတွေအားလုံးကနေပြီးတော့ကျွန်တော်တို့ကြကုတ်ကြဲစူးစမ်းနေတဲ့အခြေအနေဖြစ်ပါတယ်ဆိုတော့အဲ့လိုအခြေအနေမျိုးမှာဒီဆက်ကိုတင့်ဆိုတဲ့ကိစ္စမျိုးကြီးကရှိနေသေးတယ်ပေါ့ဒီမတရားသိမ်းနဲ့ဆက်သွယ်တဲ့ပုံမှန်ပေါ့ဗျာဆိုတော့မတရားသိမ်းနဲ့ဆက်သွယ်တဲ့ပုံမှန်ဆိုတဲ့ကိစ္စမှာလည်းဟိုဘဒူတွေကဖမ်းမှန်ကြီးရှိပြီးတော့ဘဒူတွေကဖမ်းနေတယ်ဆိုတဲ့ကိစ္စဘဒူတွေကတရားစွဲနေတယ်ဆိုတဲ့ကိစ္စကလည်းတော်တော်ရှုပ်ထွေးနေတဲ့ကိစ္စမျိုးဖြစ်ပါတယ်ဆိုတော့ပြောချင်တာကဒီ ကျွန်တော်တို့ဒီပုံမှန်ရေးပေါ်စီမံချက်ပုံမှန်9ရဆိုတော့ဒါကဒီနေ့ခေတ်အခြေအနေနဲ့မကိုက်ညီလို့ဖြတ်စည်းဖြတ်သိမ်းပြီးပါပြီ။ဟို30ကကြီးခါခွေကျွန်တော်ဖြတ်သိမ်းပြီးပြီ။အဲ့ဒါလိုပဲကျွန်တော်တို့ဒီခုနပြောနေတဲ့ဒီပြည်သူတွေကိုအကောင်အွယ်မပေးနိုင်တဲ့ကိစ္စမျိုးတွေကျွန်တော်ပြန်ဆင်းရဖို့လိုတာဖြစ်ပါလေ
။ဟုတ်ကဲ့
ဒီ19/2/66ကကြီး55ခါခွေပုံမှန်900စသဖြင့်ပြောအဓိကဒီနိုင်ငံရင်းနဲ့ပို့ပြီးတော့သက်ဆိုင်တဲ့ပုံမှန်တွေကိုအရင်ဆုံးပြင်ဆင်တာလေးပယ်ဖြတ်တာလေးလုပ်ခဲ့တယ်လို့ကျွန်တော်တို့မြင်ပါတ
ယ်။ဟုတ်ကဲ့ကျေးဇူးပါ။အဲဆိုတော့ကျွန်တော်တို့ကိုပြောမယ်ဆိုတော့ဒီလွတ်တော်မှာဒီသူရဦးရွှေမန်းဥက္ကဋ္ဌတောင်းယူထားတဲ့ဥရေရေးရနဲ့အထူးကိစ္စများလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်ကပြင်မို့ဖြတ်ဖို့နောက်အသေးရေးဆွဲဖို့စသဖြင့်အကြံပြုထားတဲ့ဥပဒေလေးရာချိုရှိရဆိုပြီးကျွန်တော်တို့နားလည်ပါတယ်။ဆိုတော့တကယ်တော့ဒီနိုင်ငံရေးလှုပ်ရှားသူတွေမီဒီယာသမားတွေနဲ့ပတ်သက်တာတွေကသာဟိုသတင်းမီဒီယာတွေမှာလည်းအကျယ်ဝင်းပါတယ်ဆိုတော့ဒီကိစ္စတွေကိုကျွန်တော်တို့အာရုံစိုက်ပြောနေရဆိုရင်လည်းတကယ်တမ်းကျတော့မြန်မာနိုင်ငံတစ်ခုလုံးနဲ့ပြောမယ်ဆိုရင်မြေယာပိုင်ဆိုင်မှုလို့ရင်းနှီးမြှုပ်နှံမှုလို့ဒီလိုပေါ့လေအများပြည်သူအကျိုးစီးပွားနဲ့သက်ဆိုင်နေတဲ့ဥပဒေတွေမှာလည်းပြင်စရာတွေတော်တော်များရှိနေတာပါဆိုတော့ဒီနေ့မှကျွန်တော်တို့ဒီညီမချင်းမြန်မာဖွဲ့ရဒါရိုက်တာဥရောမျိုးမင်းသဘောထားကိုလည်းကြားချင်ပါတယ်ဒီအထက်မှာဘာတွေကိုကျွန်တော်တို့အရင်ဦးစားပေးပြင်ဖို့လိုမလဲခင်ဗျာ
ပြင်စရာကတော့ကျွန်တော်တို့ခုနဥပဒေကိုရေးဆွဲတွေကလူထုအတွက်ကာကွယ်ပေးတဲ့ဥပဒေမဟုတ်ဘဲလူထုကိုဖိနှိပ်ဖို့အတွက်ပြင်ဆင်ထားတဲ့ဥပဒေမှန်သမျှကျွန်တော်ပြင်ဆင်ဖို့လိုအပ်တယ်ဖြတ်သိမ်းဖို့လိုအပ်တယ်ပါကြောင့်လဲဆိုတော့ဥပဒေတစ်ခုကိုပြဋ္ဌာန်းတဲ့အခါမှာကျွန်တော်တို့ကဒီဥပဒေကတကယ်ဖြစ်နေတဲ့ပြဿနာတွေကိုကျွန်တော်တို့ဖြေရှင်းနိုင်ပြီးတော့ပြည်သူလူထုကိုလုံခြုံမှုအားကိုးမှုပေးဆပ်နိုင်တဲ့ဥပဒေဖြစ်ဖို့လိုအပ်တယ်။ဒါပေမဲ့ကျွန်တော်တို့တိုင်းပြည်မှာတုံးနေတဲ့ဥပဒေကြီးမယ်ဆိုရင်ကာလနှစ်ခုကိုဖြတ်တန်းခဲ့ရတာပါ။တစ်ခုကတော့ဒီဗြိတိသျဒီကိုလိုနီလက်ထက်တည်းကအိန္ဒိယနိုင်ငံရဲ့ဥပဒေကိုအများဆုံးကျွန်တော်တို့သုံးဆွဲခဲ့ကြတာရှိတယ်အထူးဖြင့်ရာဇတ်ကြီးပုံမှန်ထဲမှာဆိုလို့ရှိရင်ကျွန်တော်တွေ့ရတဲ့ဥပဒေမျိုးပေါ့အဲ့တော့ကိုလိုနီစနစ်မှာပြဋ္ဌာန်းခဲ့တဲ့ဥပဒေပြန်ကြည့်မယ်ဆိုရင်ကျွန်တော်ဒီတော်လှန်ရေးအင်အားစုတွေမျိုးချစ်တွေကိုကျွန်တော်တို့ဖိနှိပ်ဖို့အတွက်ရည်ရွယ်ပြီးတော့လှုပ်ဆောင်ထားတဲ့ဥပဒေတွေအများကြီးရှိတာတွေ့ရတယ်အဲ့တော့ဥပဒေကိုယ်တိုင်ကအစိုးရဖိနှိပ်ဖို့အတွက်ရည်ရွယ်ထားတယ်နောက်တစ်ခါအရင်အစိုးရလက်ထက်မှာဆိုရှင်ကျွန်တော်တို့ကဒီလိုမျိုးအခြေခံလွတ်လပ်ခွင့်တွေကိုလုံဆောင်ခွင့်ပေးတာမျိုးမဟုတ်ဘဲနဲ့လုံဆောင်လိုက်ဖိနှိပ်ဖို့အတွက်ရည်ရွယ်ထားတဲ့ဥပဒေတွေဒါတွေရှိနေပါတယ်။ဒါကြောင့်မလို့ကျွန်တော်တို့တိုင်းပြည်မှာကိုလိုနီစစ်စနစ်ထဲကနေကျွန့်ကြံခဲ့တဲ့ဒီလိုမျိုးအစိုးရကိုပဲအာဏာတည်တံ့ရေးကိုပဲကာကွယ်ပေးတဲ့ဥပဒေလည်းဖြတ်သိမ်းမှုလိုအပ်တယ်။နောက်တစ်ခုကတော့ကျွန်တော်တို့ခုနကျွန်တော်ပြောခဲ့သလိုပဲဒီအစ်စ်အစိုးရလက်ထက်မှာဥပဒေကဲ့သို့အာဏာတည်သောအမိန့်ဆိုပြီးတော့ပြဋ္ဌာန်းပြီးလူတွေရဲ့လွတ်လပ်စွာတွေးခေါ်ခွင့်ပြောဆိုခွင့်တည်ရယူခွင့်နောက်တစ်ခါကျွန်တော်တို့ဒီအတင်းဖွဲ့ဖွဲ့စည်းကွင်းတွေကိုကျွန်တော်တို့ဖိနှိပ်ထားတဲ့เนาะအလောက်အောင်မှုမဟုတ်ဘဲနဲ့ချုပ်နှောင်မှုလှုပ်ဆောင်တဲ့ဥပဒေအလုံးကိုကျွန်တော်တို့ကဖျက်သားဒါတွေကိုဖျက်သိမ်းမှုလိုအပ်တယ်။ဒါမှသာကျွန်တော်တို့ပြည်သူလူထုကဥပဒေဆိုတာငါတို့ကာကွယ်ပေးရဖြစ်တယ်။ငါတို့ဥပဒေတွေပြန်လဲသုံးချပြီးတော့မတရားမှုတွေကိုဖြစ်လာလို့ရှိရင်ပြန်လဲရင်ဆိုင်နိုင်မယ်ဆိုတဲ့ယုံကြည်မှုရှိသောဥပဒေတစ်ခုရဲ့အာကုန်မှုရှိသောတရားဥပဒေစိုးမှုစနစ်ရဲ့အမှန်တိုင်းအကတိလိုက်စားမှုမရှိသောတရားစီရင်မှုမှန်တိုင်းမှုကပြန်လည်အားကောင်းလာမှာဖြစ်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။အခုကျွန်တော်တို့ဒီဆွေးနွေးပွဲတော့ကိုဟို Facebook တွေ email တွေပို့ထားတဲ့ပုံကိုလည်းရှိပါတယ်။ဒီထဲမှာ Facebook ကစာတချို့အရင်ဆုံးပေါ်ပြခြင်းပါတယ်။တူကတော့ e-chow ဆိုတဲ့ account ပါရှင်မှာသူကတော့စစ်တပ်ကသတင်းသမားကိုမဖမ်းခင်သတင်းမီဒီယာကောင်စီကိုဆက်သွယ်ရမယ်။ဖမ်းခြင်းတယ်လို့ဖမ်းပြီးမှတရားဥပဒေကိုလက်ကင်တုပ်ဖြစ်သုံးနေတာဒီမိုကရေစီနိုင်ငံတိုက်ခါကြရတယ်စတုဒ္ဓမန္တန်ကိုအုတ်ချွေမန္တန်ကအနိုင်ကျင့်နေတာကိုဘယ်သူမှမတားမြစ်ရဲရင်လည်းဒီမိုကရေစီလုံမနေရနေတော့ဆိုပြီးသူကတော့နည်းနည်းဒေါသတင့်တဲ့အတန်းနဲ့ရေးထားတာတွေ့ရပါတယ်။နောက်တူကတော့ Psychic ဆိုတဲ့ account ပါရှင်မှာ2008ခြေခံဥပဒေပုံမှန်တော်တော်များစစ်တပ်ရဲ့ပြည်သူတွေပေါ်ရေရှည်ကျွံပြုတ်လို့တဲ့မဟာဗျူဟာချက်ချရေးဆွဲထားတာဖြစ်တဲ့ကြောင့်အခုလိုဒီမိုကရေစီအပြောင်းလဲကာလမှာပြင်ဆင်မှုတင့်မာပြီလို့ပဲမြင်ပါတယ်ခင်ဗျာဆိုပြီးသူကရေးပါတယ်ခင်ဗျာအခုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံကိုယ်တွေကိုအလှည့်ပေးချင်ပါတယ်အရင်ဆုံးတော့ကျွန်တော်ဆက်သွယ်မယ်ဟိုဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းများနေတဲ့အတွက်လူရင်းတက်နိုင်သမျှလူရင်းတူရှင်ဆွေးနွေးပေးကြဖို့လည်းမေတ္တာရက်ခံလိုပါတယ်အရင်ဆုံးကတော့ကျွန်တော်တို့ဒီဝမ်တွင်းမျိုးကဥချင်းမြင့်ပါဥချင်းမြင့်တဘောလာဆွေးနွေးနိုင်ပါလေခင်ဗျဟ
ုတ်ကဲ့ဆရာကျွန်တော်တို့2008ပြည်ပုံအခြေခံဥရိယာအဓိကဥရိဖြစ်နေတယ်လေအဲ့ဒီဥရိကအာဏာရှင်တွေလက်ထက်ကတစ်ဖက်တည်းရွေးဆွဲခဲ့တာဆိုတော့သူကမွေးဖွဲ့လာတဲ့ကျွန်တော်တို့ဒီဥရိနီးဥရိတွေကလည်းပြည်သူအတွက်အကျိုးဟိုကျွန်တော်တို့တုံးတရားဟိုပြည်သူဘဝဟိုမဖြစ်စေဘူးလေအဲ့ဒါတွေကိုကျွန်တော်တို့ဖြစ်ရမယ်ဆိုရင်အဲ့ဒါကိုကျွန်တော်တို့လွတ်လပ်ခွင့်နဲ့ဒီမိုကရေစီကိုပြေဝရအောင်ဆိုရင်2008ဖွဲ့စည်းပုံအခြေခံအဓိကဥရိကြီးကလည်းအရေးကြီးတာပဲလေ अरे चलो चाय दाबी मेलो चुनाव दारी वो नीतवा नहीं रुले मैं आऊ बो चुनाव डिमोक्रेसी वो लोला रे चुनाव टाइम वो छेदे चुनाव की दूबा को मैं ना मूरे कौन सा चुनाव पोजा या जो सीधा
ကျူပြင်းပြင်းစင်ရမှာဖြစ်တယ်လို့ကျွန်တော်ကြုံကြည်ပါတယ်ခင်ဗျာဟုတ်ကဲ့ကျေးဇူးပါခင်ဗျာနောက်တူကတော့ကျွန်တော်မြန်မာနိုင်ငံကဥဆိုးဝေဖြစ်ပါတယ်ဥဆိုးဝေသဘောထားကိုလေလိုရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာဝန်ကြီးဆရာပြောသွားတာကိုကျွန်တော်သဘောတူပါတယ်သူတို့ရှင်ကကျွန်တော်ဟိုရှေ့ဘိုးဘွားတွေရပဲပြောဆိုရတဲ့စကားတစ်ခုရှိတယ်ပေါ့အဲဒါလဲဆိုလို့ရှိရင်မရှိမ ့ကစလို့ပေါ့ဗျာကျွန်တော်တို့ဒီလိုကြီးစကြီးစတင်ခဲ့တယ်တခါဒီဒီလိုစက်ကိုအကြောင်းပြုပြီးတော့ဒီမတရားတဲ့အက်ကိုပဲလည်းနဲ့တစ်ပွဲပြန်လည်းအုံးချနေရဆိုတော့ကဒီလိုဒီအခါမှာလည်းဒီတာဝန်ရှိတဲ့သူတွေကမလုံရင်တမျိုးပေါ့ဗျာလုံရင်တမျိုးမလုံကတော့ကတောင်းဆိုတဲ့မျိုးဟိုအောင်းရင်လာတွေ့ရတယ်ပေါ့ဒီဒီဘူးပြောနေတဲ့ electronic app ဆိုတာလည်းခုနည်းလောက်ပါပဲ
ဟုတ်ကဲ့
အခုလက်တော်ဖြတ်သွားတယ်ဟုတ်ကဲ့ဟိုဟိုဒီထောင်စုသက်သာဆိုတဲ့ဒီဟောစာကိုရေးခဲ့တဲ့အဲတာဝန်ရှိပုဂ္ဂိုလ်တွေကိုတော့တရားစွဲအရေးယူကြရတခြားဒီ online ဆိုင်ရာထိုင်မှာတွေ့နေရတာပေါ့ဟိုမမှန်တဲ့နေနဲ့ဒီလူတွေကိုအထိတ်အကန့်ဖြစ်အောင်ရေးသားပြောဆိုနေတာကိုကြားတော့ဘယ်လိုမှအရေးယူတာမကြားရဘူးဆိုတော့ဒီလူတွေကအထူးခွင့်ပြုမိတ်နဲ့တောင်းများချောင်းရင်းကြတာလို့ကျွန်တော်ထင်နေတာပေါ့နော်
ဟုတ်ကဲ့ကျေးဇူးပါဦးစိုးဝင်ဟုတ်ကဲ့
ဒီဟုတ်ကဲ့ဟုတ်ကဲ့နောက်ပြီးတော့ကျွန်တော်ပြောပြမယ်ဗျာဒီ2008ဖွဲ့စည်းပုံဥပဒေပေါ့အခုလက်ရှိတွားနေတဲ့အစိုးရက2008ဖွဲ့စည်းပုံဥပဒေနဲ့တွားနေရတာကိုဆိုရင်ဒီပြည်သူရွေးချယ်ခြင်းရောက်တဲ့အစိုးရကတခြားပြည်တက်မတော်ကတခြားဖြစ်နေတယ်ပေါ့ဆိုတော့အိုင်မှာကျွဲနှကောင်ဒီလူတွေဖြစ်နေတာပေါ့ဆိုတော့ဒါအကြောင်းလည်းပဲဟိုကတပေါင်းပေါင်းဒီကတပေါင်းပေါင်းနဲ့ဝါတော့မပြီးဘူးလေဆိုလို့ရှိရင်ဒီဥပဒေကိုမပြင်းမဲ့နဲ့ကျွန်တော်ကဘော့အဲဒီဘာပေါ့ဆက်သွေးရေးအက်ဒီလိုရှိရင်ဒီမတရားတဲ့အက်ဒါတွေကိုဘယ်လိုဘယ်လိုပြုစုပြုစုဘယ်လိုဘယ်လိုဝန်မှန်မှမဘာမှချက်ထုတ်လာစရာအကြောင်းမရှိဘူးကျွန်တော်မြင်နေပေါ့နော
်ဟုတ်ကဲ့ပါဦးစိုးရေးကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ကျွန်တော်ဒီနေ့မှဦးအောင်သိန်းရဲ့သဘောထားကိုလည်းပြန်ပြီးဆွေးနွေးခြင်းပါတယ်ဆွေးနွေးစေခြင်းပါတယ်တခြားမဟုတ်ပါဘူးဒီ NLD ပါတီရဲ့ရည်မှန်းချက်တွေထဲမှာတရားဥပဒေစိုးမိုးရေးကဦးစားပေးတစ်ခုလည်းဖြစ်ပါတယ်အခုဆိုလို့ရှိရင် NLD ပါတီကအစိုးရထဲမှာလွတ်တော်မှာရောနေရာလည်းရလာပါပြီဆိုတော့တရားဥပဒေစိုးမိုးရေးနဲ့ဆက်နွယ်နေတဲ့ဥပဒေရေးကပြုရင်ပြောင်းလဲမှုတွေဟာဒီလွတ်တော်ထဲမှာလောက်ရတာဘလောက်တိုင်းတာတွေခီးပေါက်နေပြီလို့ပြောနိုင်တယ်လဲခင်ဗျာဦးအောင်သိန်း
ကျွန်တော်တို့ဟိုဟာပေါ့လေကျွန်တော်ပါတီကိုစားပြုပြီးပြောစရာအကြောင်းတော့မရှိဘူးပေါ့နော်အခုဒီတရားနည်းနဲ့တော့ကျွန်တော်တို့လွှတ်တော်ထဲမှာတော့ပြုပြင်တာတွေလည်းတော်လေးရှိပါတယ်တချို့ကြီးကြတော့လေကျွန်တော်တို့ကဒီပြင်ဆင်မှုပြုတဲ့အခါမှာလွှတ်တော်နှစ်ရက်ကသဘောတူညီချက်ရှိရကြီးလွှတ်တော်နှစ်ရက်သဘောထားကွဲတာတွေရှိတယ်အဲ့လိုကွဲတဲ့အခါကျရင်ပြည်တော်စုလွှတ်တော်မှာတက်ပြီးတော့ကျွန်တော်တို့အဆုံးပြတ်ခံယူရတဲ့အဆင့်တွေရှိပါတယ်အဲ့ဥပဒေတရားကိုဖျက်တာပဲဖြစ်ဖြစ်ပြင်တာပဲဖြစ်ဖြစ်အဲ့ကျွန်တော်တွတ်တော်နှစ်ရက်ရဲ့အနေထားပေါ်မှာလည်းငူတည်ပြီးတော့ဟိုသွားနေရတဲ့လုပ်ငန်းတွေလည်းရှိတာပေါ့ဒီတော့အဲ့တော့ကျွန်တော်ကအားရကျဉ်းတဲ့ဟိုအားရကျဉ်းတာမှုမရှိဘူးဆိုတဲ့သဘောမျိုးကတော့ပြောရင်တော့ဒီကျင်နေတဲ့ဥပဒေတွေထဲမှာတချို့အရာကကျွန်တော်တို့ဟို3-4 ချိန်ပြန်ပြီးတော့ဟို revise လုပ်နေရတဲ့သဘောမျိုးတွေရှိတယ်ပေါ့နော်အချို့အရာကြတော့လည်းအဲ့လောက်မလို့အောင်ဒါပေမဲ့တော်များများကတော့ဥရီတစ်ခုပြင်ဆင်ပြီးဥရီတစ်ခုလုပ်မယ်ဆိုရင်သူကရှင်းနောက်အသုံးနှုံးအစကျွန်တော်ကအဲ့လိုကြည့်ပြီးတော့ရှင်းနောက်အနေထားကြီးကဥရီရဲ့ပြဋ္ဌာန်းချက်တွေဥရီရဲ့ရှင်းထုံးတွေကဘယ်လိုသွားသက်လဲဆိုတော့စကလုံးအစကျွန်တော်ကအသေးစိတ်ရွေးရပြရတာရှိပါတယ်ဆိုတော့အဲ့ဒီဟာမျိုးကြတော့ကျွန်တော်ကအချင်းကြီးကဒီလိုဖြစ်လာတယ်တခါကြီးကျရင်ကျွန်တော်သဘောတူတဲ့အခါကျမှအားလုံးကပြောင်းလဲဖြစ်တော့မှာအဆုံးမြတ်ခံပြီးပြီးတယ်ဆိုရင်လည်းဒါကျွန်တော်ကသမရရှိပို့ရတယ်သမရနေပြီးတော့ဒါဟိုဥပဒေတစ်ခုကိုပြတ်ဆန်းတယ်ပေါ့နော်ဆိုတော့အဲ့လိုပုံစံမျိုးနဲ့ကျွန်တော်သွားနေတာပါဘာလို့ဆိုတော့ဥပဒေတွေရဲ့ပြင်ရမယ့်အတိုင်းကြတွေကတော့မနေဘူးပေါ့ဗျာဒါပေမဲ့အဲ့လိုပြင်ပြီးမှထပ်ဖန်တလဲလဲပြင်နေရတယ်ဆိုတာလည်းမဖြစ်အောင်လေဒီကျွန်တော်တို့ဒီကိုယ်စလေဒီဘက်ကလည်းအတတ်နိုင်ဆုံးစူးစမ်းပြီးတော့ကျွန်တော်ကော်မတီလိုက်လဲကျွန်တော်တို့အဲ့လိုဖွဲ့စည်းပြီးတော့ဆောင်ရွက်နေတဲ့အပိုင်းကြီးရှိပါတယ်
ဟုတ်ကဲ့ပါဦးအောင်သိန်းကျေးဇူးပါအခုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအတန်နဲ့ပေးဖို့ဆွေးနွေးထားတဲ့ပုံကိုယ်တွေလည်းအလှည့်ပေးချင်ပါတယ်အရင်ဆုံးပုံကိုယ်တူကတော့ဦးကျော်လင်းချန်ခင်းမျိုးဖြစ်ပါတယ်
democracy cinema train media ကို time ပြီး တိဆောက်ရေးရဲ့ သရုပ်တ မန်တိုင် လို့ အများက အတိအမှတ် ပြုထားကြပေမဲ့ ပြည်သူလူထုနဲ့ သတင်း media ကို ရာစု နှစ်ဝက်ကျော် ဆေး အစိုးရ အဆက်ဆက် တတ်မှတ် ပြတ်ထန်းခဲ့တဲ့ ဥပဒေ တွေ ကြောင့် သတင်း media သမား တွေ ခေါင်း မထောင် နိုင် အောင် ဖြစ်ခဲ့ကြရသလို ပြည်သူ လူထု လည်း democracy နေလမ်း တစ်ချက် အုပ်ချုပ် တာ မခံခဲ့ ရပါဘူး ပြည်내 ခံ ရတဲ့ ကြား က သတင်း media သမား တွေ ပဲပေါင်းစုံ ကြိုးစားမှု ရလက် အဖြစ် 88 မှာ တပါတီ အာဏာရှင် စနစ် ဖျောက်ချနိုင် ရေး ဥဆောင် ပါဝင် နိုင်ခဲ့သလို 2015 ရွေးကောက်ပွဲမှာ ဒီမိုကရေစီ အစိုးရ အာဏာရလာရေး အထောက်အကူပေးနိုင်ခဲ့တာ အားလုံးသိပါ လက်ရှိ ဒီမိုကရေစီ အစိုးရဟာ ပြည်သူလူထု ယုံကြည်မှု အပြည့်နဲ့ ရွေးချယ်ထားတဲ့ အစိုးရ စစ်စစ်တရားသား ဖြစ်လို့ ပြည်သူလူထုနဲ့ သတင်း media တွေ ပေါ် ဖိနှိပ်ဖို့ စစ်အစိုးရ အဆက်ဆက် ဒီမိုကရေစီ နေလမ်းမကျဘဲ ရေးဆွဲထားတဲ့ ဥပဒေ တွေ ကို တိုင်းပြည် အာဏာ စတင် ရလာကြတဲ့က အမြန်ဆုံး ဖျက်သိမ်း ပေးရမှာ ဖြစ်သလို ပြည်သူလူထု အကျိုးပြုမဲ့ ဥပဒေ တွေ ကို လည်း ရဲရဲဝံ့ဝံ့ ပြဋ္ဌာန်း ပေးရမှာ ပါ အစိုးရရဲ့ အားနည်းချက် တွေ ကို ထောက်ပြ ဝေဖန် ရေးသားတဲ့ သတင်း media တွေ ကို ကျေးဇူး တင်ပြီး အားကောင်း လာ အောင် မြေတောင် မြှောက် ပေးရမယ် အစား အာဏာရှင် စနစ်က လို့ ကြောက်ရွံ့ ပြီး ဖိနှိပ် နေစေ ပြုမှု တွေ ဟာ လွန်ခဲ့တဲ့ 200 ကျော်က ငါ ဘရင် နဲ့ မိဖုရား တားတော် သမီးတော် တို့ မကောင်း ရင် မကောင်း သလို ရေး လို့ သတင်း media ကို လွတ်လပ်ခွင့် ပေးခဲ့တဲ့ မင်းတုံ မင်းကြီး ရဲ့ လှုပ်ဆောင်ချက် တွေ ကို ပြက်ရဲ ပြုတ် သလို အဖြစ် မျိုး ဖြစ် နေတာ က တော့ အမှန် ပါပဲ ဗျာ
โอเค ဒါ တော့ ကျန်ကင်းမျိုးကဥကျော်လင်းရဲ့ သဘော ထား ပါ ကျွန်တော်တို့ Facebook ပေါ်က မှတ်ချက် ပေး ထား တာ တချို့ ကို လည်း ဆက်လက် ပြီး ဖော်ပြ ပေး ချင်ပါ တယ် သူ က တော့ မထွေး ဆိုတဲ့ account version မှာ သူ က တော့ democracy mission နဲ့ 2008 ဥပဒေ ကို ပြဋ္ဌာန်း ပြစ် ဖို့ လိုအပ် ပါ တယ် ပြင်ဆင်မယ် ဆိုရင် အဖာပေါင်း မြောင် များ စွာ ဥပဒေ ကို မ လို ချင်ပါ တဲ့ နောက် သူ က တော့ ဥအောင် ကျော် ထွန်း ဆိုတဲ့ ပုဂ္ဂိုလ် ဖြစ် ပါ တယ် အခန်း 7 ပုံမှန် 436 ကာ ရေး တွင် ပါ ရှိ သော ပြည်သူ့တော် 90 အားလုံး၏ 85 ရာခိုင်နှုန်း နှုံးကျော် အစား 50 ရာခိုင်နှုံးကျော်ဟု ပြင်ဆင် ပြီး ပြည်တွင်းစစ်ဆန္ဒခံရေးဝဲ ကျင်းပ ၍ ဆိုသည့် စာပိုက် ကို ပဲပြက် ပြည့် လိုအပ် ကြောင်း ဆို ပြီး သူ က မှတ်ချက် ပေး ထား ပါ တယ် အခု နောက် တစ် ဦး က တော့ ကျွန်တော်တို့ ကိုယ်တိုင် ပါဝင် ဆွေးနွေး ဖို့ ဆက်သွယ် ထား တဲ့ ပုဂ္ဂိုလ် တစ်ယောက် ကို လည်း လှည့် ပေး ချင် ပါ တယ် သူ က တော့ ပခုတ် ကူ မျိုး က ဥက္ကမောင်လွင် ဖြစ် ပါ တယ် ဥက္ကမောင်လွင် သဘော ထား လူရင်း တူရှင် ဆွေးနွေး ပေး ပါ ခင်ဗျာ
ဟုတ်ကဲ့ ကျွန်တော်က ညီကျင်တာ တော့ ညီမ ညီအစ်ကို ကို ကိုယ်တိုင် ညီမ ကို ရှိ ရအောင် အလုပ် အားလဲ ကျောင်းကြီးကတရားဥပဒေကိုချက်ပြုတ်နေလို့ရပါတယ်အဒီရဲ့ငွေကိုအဒီရဲ့ကျောင်းကိုတရားဥပဒေကတရားဥပဒေကတရားဥပဒေကဖတ်ချက်ကကြီးပုံမှာလို့ချက်ခုပြုတ်ပါရတာချက်ပြုတ်လို့ရပါတယ်တရားဥပဒေဆိုတာနေရာလားတူကြီးဘယ်လိုဆိုတရားကြီးကိုလည်းအတောင်ကိုပြည့်ပြင်ပါတယ်တရားဥပဒေရတယ်အဲ့ဒီတရားဥပဒေလည်းပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့ကျွန်တော်တို့စစောစောကဒီတော်တက်ရှင်နေရဲ့ဘေးစာတွေထဲမှာလည်းမှတ်ချက်တွေထဲမှာလည်းပေါ်ပြထားတာရှိပါတယ်ဟိုဒီကိုအခြေခံဥပဒေနဲ့ပတ်သက်ပြီးတော့အခြေခံဥပဒေကအားလုံးကိုချုပ်ထားတဲ့ဆိုတဲ့သဘောထားမျိုးတွေတို့ကပြောသွားပါတယ်ဆိုတော့ဒီဥပဒေပြည့်ရေးကိစ္စကအဓိကတောင်းရှိတာလွတ်တော်ဆိုတာမှန်မြင်မယ်လည်းပဲလွတ်တော်ထဲမှာစစ်တပ်က၄ဘုံတဘု mien de bora ko cha chin ma le uo myo mien da ta ke ne lwet twa ma di u ri pyu ye ma ta ke chi ma le han da ta khu lo so nai ma la khmyar
pha phit nai ma le ba chaung le so lo chano lo di lo myo u ri ta khu pya than me so lo shin lwet twa ye me sana a mya so ya ma chano lo a pya than lu ya la phit de a lo ta chu do u ri di ko pya than ne kha ma a la yo ni ti la yo do a လက်ခံမှုရှိပြီမဲ့တချို့သောဥပဒေတွေမှာတကယ်လို့ဒီလိုမျိုးတက်မလို့ဘက်ကဒါမှမဟုတ်ရှင်တက်မလို့သားတွေဘက်ကနေတာကိုလက်မခံလို့ရှင်ဥပဒေပြည့်ရခါမှာအခက်အခဲများရှိပါတယ်အဲ့တော့ခုနပြောတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မဲ့ဆိုရင်ကျွန်တော်တို့ကလွယ်တယ်ဗျဒါပေမဲ့ပြောတာလွယ်ပြီမဲ့တကယ်တမ်းကျလွတ်တော်မှာဆွေးနွေးမယ်ဆိုလို့ရှင်လက်ခံလောက်တော့အရေးအတွက်ရရှိဖို့အတွက်ဖွဲ့စည ောက်တိုင်းဒီမှာတစ်ခါပို့ပြီးဆိုတာကလုံရင်တစ်မျိုးမလုံရင်တစ်မျိုးဆိုတဲ့ဥပဒေတွေရှိနေတဲ့ပြဿနာတစ်ခုပါပဲဥပမာကျွန်တော်တို့ဒီမတရားတင်းနဲ့ဆက်ဆံမှုဆိုရင်ပါရီတွေ့ရတယ်ဆိုလို့ရှိရင်ကျွန်တော်တို့ဥပဒေကိုရတတိယပြဋ္ဌာန်းတာမရှိတဲ့အခါမှာလုံရင်တစ်မျိုးဖမ်းနိုင်တယ်မလုံလို့ရှိရင်တော့ဒါတွေကိုလွှတ်ပေးနိုင်တယ်ဆိုတော့ဒီကြိုတူတရားမရှိဘဲနဲ့တခုတယောက်ချင်းရဲ့သုံးချက်ချက်ပေါ်မူတည်သောဥပဒေတွေဖြစ်နေကြတာလည်းကျွန်တော်ပြဿနာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီဥပဒေတွေကိုနော်ကိုရီးယားဒီကိုလိုနီဖြစ်တဲ့ရေးဆွဲတဲ့အခါမှာဝေဝါးတယ်၊ကြိုက်တယ်လို့ဆွဲနိုင်အောင်ကြီးဝဲထားတယ်။အဲ့လိုမျိုးပြောကွက်ဟာကွက်ရှိနေတဲ့အရာကိုအခုအချိန်မှလည်းဆက်လက်ပြီးတော့သုံးဆွဲမှုရှိနေတဲ့အခါမှာပြည်သူလူထုကနော်ကိုရီးယားဥပဒေကဖိနှိပ်တဲ့ဥပဒေပြင်ဒီ
အားနည်းချက်ဒီကိုလုံးရင်လုံးတလို့မလုံးရင်မလုံးတလို့တုံးနိုင်တဲ့အတွက်ပုံပုံပြအန်ဒီချရောက်တာကိုလည်းထည့်သွင်းစဉ်းစားဖို့လိုအပ်ပါတယ်ဗျဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီအေပီပီကဥတိတ်နိုင်တဲ့သဘောထားလဲကြားချင်းပါတယ်ဥတိတ်နိုင်ကျွန်တော်တို့ဒီလွတ်တော်မှာဟိုဥတွေပြုဝင်ပြောင်းလဲရေးလုပ်ချင်တယ်ဆိုရင်လည်းဒီလွတ်တော်ဒါမှနေရာယူထားတာစစ်တပ်က၄ဘုံတဘုံဖြစ်နေတယ်ဆိုတော့ ဒီဥပဒေပြင်ဆင်တဲ့ကိစ္စလေးကပို့ပြီးတော့ဝယ်ကူလိမ့်မယ်ညာဆန်လိမ့်မယ်လို့ထင်ပါတယ်။ဟုတ်ကဲ့ဒါမှမဟုတ်ဘဲနဲ့ဒီအာနာပါလီဖက်ကူပဲဒီအကာကွယ်ပြုတ်ဖို့ပြုရမယ်ဆိုတော့ရည်ရွယ်ချက်လေးကများတယ်ဆိုလို့ရှိရင်တော့ဥပဒေပြုဖို့ခက်ခဲပါလိမ့်မယ်ထင်ပါတယ်။ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အခုတော့ကျွန်တော်တို့ဆွေးနွေးပွဲကိုပေးစာတစ်စောင်ပေးဖို့ထားတာရ
ကုန်စည်နှုန်းကျဆင်းရေးဦးဆောင်လှူရှားခဲ့တဲ့ဦးထင်ကျော်ကိုမတရားဆွဲဆိုထားတဲ့ပုံမှန်900ကာကြီးသတင်းမီဒီယာသမားတွေကိုဖိနှိပ်နေတဲ့66ကာကြီးမတရားတင်ဆက်သွယ်မှုပုံမှန်စက်ခွန်တက်တကိုပြင်ဆင်ခြင်းသို့မဟုတ်ပဲဖြင့်လုပ်တင်တယ်လို့ယူဆမိပါတယ်အထူးသဖြင့်ဆက်သွယ်ရေးကွန်ရက်တစ်ခုကနေဆိုရသောမဟုတ်အာဏာပိုင်အဖွဲ့အစည်းတစ်ခုကလူပုဂ္ဂိုလ်ကိုတော်၎င်းစီးပွားရေးလူမ 66 ગાડી ને ત્યાસ ွေ રા મસં બે મે બેલુ પોકકો ગો મા મટાઈ ખાઈ બે મીમી દો યે અયુસા તબોરા રે ગો થહ પ્યાતા તુ રે ગો દી પોમ મા ને અયે યુરા હા મટ્યા બુ લો યુસા બારે દા જાં ઉરે પ્યુ કોઝલે રો જી રે અને ને પીઝુ યે અતાન રે ગો થહ ફો પ્યા મે ડેમોક્રેસી યે અલિન યાંગ રે ગો નવ્ય સે મે નાઈગાનગા પીઆર રે ચાયાવ સે મે ફો પ્યા બા ટી સે ઉરે રે ગો અલિન મ્યાન પિન સે પ્યાંગ લે બો જોઝા તિન જૈ તાન ની બી ફિ ચાંગ તિન પ્યા લાય યા બારે ખમ્યા
ઓકે ચેસુવા કુયા ને ચનો નાઉ ટુ ઉ આરો ધી ડાય પાવન સુને બો ચનો લો સત્વે થારે પોકુ ટુ વા થાઈ નાઈગાન ગા કો તીલે મુ ફિ પારે કો તીલે મુ લોયે ટોશિન સુને બી બા ખમ્યા
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့လည်းဒီဥပဒေကိုတော့အစ်စ်ပြင်ဆင်ဖို့အစ်စ်ရေးဆွဲဖို့လိုအပ်ပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့ကျွန်တော်တိုင်းရင်းသားပြည်သူမြန်မာပြည်သူတွေကတော့ဒုက္ခပေးတာဒီဥပဒေပဲဖြစ်ပါတယ်တကယ်လို့များဒီဥပဒေကိုဒီလက်ရှိအစိုးရမပြင်ဆင်ဘူးဆိုရင်စစ်အစိုးရလက်ရှိအစိုးရစစ်တပ်တွေနဲ့ဇလန်းနဲ့ချက်နေတဲ့သဘောမျိုးဖြစ်နေပါတယ်ဒါကြောင့်မို့ဒီဥပဒေကိုအမြန်ဆုံးပြင်ဆင်ဖို့အမြန်ဆုံးရေးအစ်စ်ရေးဆွဲဖို့လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
โอเคကျေးဇူးပါခင်ဗျာကျွန်တော်အခုဒီအစီအစဉ်ဆုံးမသက်ခင်မှာကျွန်တော်ဟိုဥအောင်သိန်းရဲ့သဘောထားကိုနောက်ဆုံးကြားချင်ပါတယ်ဆော့ဆော့ကဥအောင်မျိုးမင်းလည်းထောက်ပြသွားတယ်ဆော့ဆော့ကျွန်တော်ဆွေးနွေးတဲ့ထဲကဥစိုးဝေလည်းထောက်ပြသွားတာရှိပါတယ်ဟိုပြုရင်ပြောင်းလဲရမယ်ဥတွေရှိတာမှန်မှန်ပဲတချို့ဥတွေကဟိုလက်တွေ့ကျင့်သုံးတဲ့နေရာမှာလိုရာဆွဲသုံးတဲ့ကိစ္စမျိုးတွေရှိနေတယ်ဆိုတာတွေကိုသူတို့အားလုံးကထောက်ပြသွားပါတယ်ဆိုတော့ဒီလိုမျိုးသာရှိနေမယ်ဆိုရင်ကျွန်တော်တို့ဥတွေပြင်ပြုရင်တော့ပြောင်းမယ်ဆိုရင်တော့မှပြဿနာဖြစ်နိုင်ပါတယ်ဆိုတော့ဒါဥတွေကိုပြဋ္ဌာန်းတဲ့နေရာမှာအားနည်းချက်လားကျင့်သုံးသူတွေရဲ့အားနည်းချက်လားဥအောင်သိန်း
အဓိကတော့ဥပဒေတစ်ခုပြဋ္ဌာန်းတယ်ဆိုတော့ဗျာအဓိကတော့သူတို့ပြီးခဲ့တဲ့ခေတ်ကြီးပြန်ကြည့်ရင်ဗျာအုပ်ချုပ်သူလူရန်စားတို့ပုံမှာအဓိကမူတည်တာပေါ့နော်။သူကသူ့အကျိုးစီးပွားနဲ့ဖက်နေတဲ့ဟာကိုသူ့ကိုမထိခိုက်နိုင်မဲ့ဟာကိုသူစဉ်းစားမယ်အကာအကွယ်ယူရပေါ့။ဒီဘက်ကြည့်ကြတဲ့အခါကျတော့ကျွန်တော်တို့ဒီဒီမိုကရေစီအစိုးရအနေနဲ့ကျင့်သုံးလာရတဲ့ဆိုတဲ့အခါမှာတော့ကျွန်တော်ပြည်သူလူထုကိုဘယ်လိုအကျိုးပြုနိုင်ပြည်သူလူထုတွေအကာအကွယ်ရနိုင်မဲ့ဥပဒေမျိုးဖြစ်အောင်လို့ကျွန်တော်စူးစမ်းဆောင်ရွက်ကြတာပေါ့လေနော်အဲ့တော့ဥပဒေတိုင်းဟာ ကိုပြင်းရင်လိုပြင်းလို့တချို့ဟာတွေကလွယ်တကူမဖြစ်နိုင်တာတွေရှိတယ်ဆိုတော့ကျွန်တော်ပြောမယ်စက်ကွန်ကျင်းလိုဟာမျိုးနဲ့တို့အရေးယူဖန်ဆီးရတဲ့မီဒီယာကိစ္စဆိုရင်ကျွန်တော်တို့ကဒါသူသတင်းသွားယူတဲ့ကိစ္စအစ်မှန်တယ်သတင်းသွားယူတဲ့ကိစ္စအလဲဒီမွေးစည်းဝါးနဲ့ပတ်သက်ပြီးတော့ဟာမိရှုဖြစ်စီတဲ့သတင်းကိုသွားယူတယ်အဲ့တော့နိုင်ငံတကာမှာစစ်ပွဲအတွင်းနေတော့မှဒီမီဒီယာတွေက Shimaga, I look at him like you would grab who. And you look, General, could be a town, Miss Red, Harold, General, but then you're a rude General, that you're not doing
it. Okay, so you don't have to rebegal, I'm not just here, said the Bobo.
Okay, yeah, I didn't buy you, no, who are. ชิชาเจ้ากาจีဆိုတဲ့ပြဿနာပေါ့လीเนาะတော်တော်များများနဲ့ပြောကျွန်တော်တို့ဒီ
workshop ဆရာဦးအောင်သိပါဝင်ဆွေးနွေးပေးတဲ့အနေပါတီယာဦးအောင်သိညီမရင်းမြန်မာဖွဲ့ဦးအောင်မျိုးမင်း APP ဖွဲ့ဦးတိတ်နိုင်တဲ့ email တွေ Facebook တွေနားဆင်တဲ့တော်တာရှင်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာ